မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေဖြစ်လာစေဖို့အတွက်စစ်ဆိုးရွားကိုဖိအားပေးမှုအပြင်တစ်ဖက်မှာလည်းမက်လုံးပေးရလိမ့်မယ်လို့အာရှဒေတာရင်းခီးဇန်လှဲ့လဲနေတဲ့ပြင်သစ်နိုင်ငံခြားရေးဝန်ကြီးကထိုင်းနိုင်ငံမှာပြောကြားလိုက်ပါတယ်။ကုလသမဂ္ဂအတွင်းအမှုချုပ်ရဲ့အထူးအကြံပေးမစ္စတာအီဘရာဟမ်ဂမ်ဘာရီနီဒူမြန်မာအရေးညှိနှိုင်းမှုတွေလှုပ်ဖို့အတွက်စင်ကာပူ၊ထိုင်းစတဲ့နိုင်ငံတွေကိုတွားရောက်ခဲ့တဲ့ပြင်သစ်နိုင်ငံခြားရေးဝန်ကြီးရဲ့ပြောကြားချက်များအကြောင်းဦးသောင်းလွန်ထွန်းကဆက်ပြီးတင်ပြပေးမှာဖြစ်ပါတယ်။
The sanction is not enough. We have sanction plus another thing like a perspective, a hope.
ဒဏ်ခတ်အရေးယူမယ်ဆိုတာနဲ့တော့မလောက်တော့ပါဘူး။ဒဏ်ခတ်အရေးယူမှုအပြင်နောက်ထပ်ကောင်းနာရီလုပ်ရင်ဘာတွေဖြစ်လာနိုင်မလဲ။ဘာတွေမျှော်လင့်လို့ရမလဲဆိုတော့မက်လုံးတစ်ခုလည်းပါဖို့လိုပါလိမ့်မယ်။ဒါဟာနိုင်ငံရေးနဲ့တန်တမာရေးလိုနှစ်ဖက်သွားမိစားတစ်ဖက်ရေမှုတ်တစ်ဖက်လောက်ရမယ်ကိစ္စမျိုးပါ။ခါကြမ်းကြမ်းအချင်းချုံပြီးပြောရရင် carrot and stick မုံလာဥတစ်ဖက်ဒုတ်တစ်ဖက်လုပ်ငန်းစဉ်လို့လည်းဆိုနိုင်ပါတယ်လို့ပြင်သစ်နိုင်ငံခြားရေးဝန်ကြီးဘနက်ကော့ချ်နဲကမြန်မာနိုင်ငံအပေါ်ထားရှိရမယ့်နိုင်ငံတကာမူဝါဒတရားကိုပြောကြားသွားတာပါပြင်သစ်နိုင်ငံခြားရေးဝန်ကြီးဟာမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးဒေသတွင်းမြန်မာအိမ်ကြီးချင်းနိုင်ငံတွေနဲ့ဆွေးနွေးပြောဆိုဖို့အာရှဒေသတွင်းခီးလှည့်လည်နေတာပါတင်းနှင်းလာနေကစင်ကာပူနိုင်ငံကိုတွားရောက်ခဲ့ပြီးဒီနေ့မနေ့ပိုင်းမှာတော့ထိုင်းနိုင်ငံမှာထိုင်းနိုင်ငံခြားရေးဝန်ကြီးနတ်တီယာပီပယ်ဆောင်ဂရမ်နဲ့တွေ့ဆုံခဲ့ပါတယ်ဝန်ကြီးချုပ်ဆူရာယွတ်နဲ့လည်းတွေ့ဆုံလိမ့်မယ်လို့မျှော်လင့်ရပါတယ်မြန်မာအရေးအတွက်တစ်ဖက်မှာကုလသမဂ္ဂအထူးကိုယ်စားလှယ်အီဘရာဟင်ဂမ်ဘာရီကဒေတာရင်းခီးစဉ်လှည့်လည်ပြီးဆွေးနွေးမှုတွေလုပ်ခဲ့တယ်လို့ပဲပြင်သစ်နိုင်ငံခြားရေးဝန်ကြီးကလည်းဥရောပသမဂ္ဂအနေနဲ့ဘလို့ပံ့ပိုးဆောင်ရွက်မှုတွေလုပ်တင်တယ်ဆိုတာကိုလေ့လာနေတာပါသူဟာမစ္စတာဂမ်ဘာရီနဲ့လည်းမနေ့ကစင်ကာပူမှာတွေ့ဆုံခဲ့ပါတယ်မြန်မာနိုင်ငံမှာစစ်အစိုးရကစက်တင်ဘာလအတွင်းယဟန်တန်ကာနဲ့ပြည်သူလူထုရဲ့ငြိမ်းချမ်းတဲ့ဆန္ဒပြမှုတွေကိုရရက်ဆက်ဆက်ဖြိုခွဲခဲ့ပြီးအမေရိကန်ပြည်ထောင်စုနီးတူဥရောပသမဂ္ဂကလည်းစီအစိုးရအပေါ်မှာအရေးယူဒဏ်ခတ်မှုတွေကိုတိုးမြှင့်ဖို့သဘောတူခဲ့ပါတယ်။မြန်မာပြည်ကထွက်တဲ့တစ်မာကြောက်မြေရနာစတာတွေကိုတင်သွင်းခွင့်ပိတ်ပင်ဖို့စီစဉ်ထားပေမဲ့ကုလသမဂ္ဂကိုယ်စားလှယ်မစ္စတာဂမ်ဘာရီရဲ့ညှိနှိုင်းမှုတွေဘယ်လောက်ထိခီးရောက်မလဲဆိုတာကိုစောင့်ကြည့်တဲ့သဘောနဲ့ဒီအရေးယူမှုတွေကိုလက်တွေ့အကောင်အထည်မဖော်သေးပါဘူး
။ The fact that we cannot accept just to be reacting facing the images in the TV then to stop after a while 10 days
မြန်မာအရေးနဲ့ပတ်သက်လာရင်သတင်းတွေပေါ်လာတော့ဝိုင်းပြီးကန့်ကွက်လိုက်ကြပြီးရင်ပြန်ငြိမ်သွားအဲ့ဒါမျိုးမဖြစ်သင့်တော့ပါဘူးဗုဒ္ဓဘာသာဝင်ဖုန်းကြီးတွေကိုစစ်အစိုးရကရင်းရဲဆက်ဆက်နှိပ်ကွပ်ခဲ့တဲ့ရုပ်ဆိုးလာတဲ့မြင်ကွင်းတွေကြောင့်ဒီကိစ္စအပေါ်နိုင်ငံတကာပြည်သူတွေရဲ့အမြင်နိုင်ငံရေးအခြေအနေအားလုံးဟာပြောင်းလဲသွားခဲ့ပါပြီလို့ပြည်ထောင်နိုင်ငံခြားရေးဝန်ကြီးကပြောကြားခဲ့ပါတယ်သူဟာထိုင်းနိုင်ငံခီးစဉ်ပြီးရင်ဗုဒ္ဓဦးနေမှာတရုတ်နိုင်ငံကိုလည်းခီးဆက်ဖို့ရှိပါတယ်ခင်ဗျာ